Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American အသံရဲ့2019ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မမြတ်သစင်အောင်ကတာဝန်တင်ဆက်ပေးမှာပါရှင
်ကျွန်မဧသနာကျော်ပါနိုင်ငံရေးပြည်ပခဖြစ်ပွားတဲ့ Venezuela နိုင်ငံကိုနိုင်ငံတကာအတိုင်းဝိုင်းကထောက်ခံအားပေးပြီးတော့အတိုက်ခံခေါင်းဆောင်ရဲ့ကြားဖြတ်အဆိုရကိုအတိမတ်ပြုဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကတိုက်တွန်းသွားပါတယ်။ဖိလစ်ပိုင်နိုင်ငံကတည်ငြိမ်မှုမရှိတဲ့နိုင်ငံတောင်ပိုင်းမှာခရီးရန်ဖျားရှိခိုးကြောင်းတကြောင်ဒီကနေ့တနင်္ဂနွေနေ့မှာပဲဘုံနှလုံးပေါက်ကွဲလို့သေဆုံးသူ28ဦးရှိသွားပြီဖြစ်ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေမှာပြောပြဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။တဲ့ရင်တွေပြီးမှတော်တော်ရှင်နေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တပ်ဖက်ကအပြည့်ရဲ့ကြီးညာချက်ပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေပြီးတကယ်လို့ငြိမ်းချမ်းရေးကိုလိုလားရင်အမြန်ဆုံးညှိနှိုင်းပါလို့မြန်မာစစ်တပ်ကသတိပေးပြောဆိုလိုက်တဲ့အပေါ်မှာတိုင်းသားလက်နက်ကိုင်တွေဘက်ကတုံ့ပြန်ချက်တွေကဘယ်လိုရှိပါသလဲ
ငြိမ်းချမ်းရေးကိုလိုချင်ဆုံးကတက်မတော်ပဲဖြစ်တယ်လို့ပြောရတယ်နော်အရင်တုန်းကအခုလည်းအထက်ပြီးပြောနေတာပါပဲသူငြိမ်းချမ်းရေးကိုလိုချင်ဆုံးဆိုလို့ရှိရင်ငြိမ်းချမ်းရေးလိုချင်ကြောင်းကိုကျွန်တော်တို့ကပြောနေလို့မရဘူးတရားပေါ်မှာရေးထားအောင်လည်းမရဘူးလက်တွေ့ပေါ်ဆောင
် UNF စီညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရလည်းဖြစ် ANC ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတင်းမှုလည်းဖြစ်တဲ့ဦးထွန်းစောပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်
နိုင်ငံရေးပြည်ပခဖြစ်ပွားနေတဲ့ Venezuela နိုင်ငံကိုနိုင်ငံတကာအတိုင်းဝိုင်းကထောက်ခံအားပေးပြီးတော့သမ္မတ Nicolas Maduro ရဲ့အကို Maduro နဲ့ဒီရင်ဆိုင်မှုလုပ်နေတဲ့အတိုက်ခံခေါင်းဆောင်ရဲ့ကြားဖြတ်အဆိုရကိုအတိအမှတ်ပြုကြဖို့အတွက် American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကတိုက်တွန်းသွားပါတယ် Venezuela နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအခြေအနေကချက်ချင်းကင်တွေဖြစ်ရှင်းမရမဲ့အနေအထားဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာဝန်ကြီး Pompeo ကစနစ်နေ့ကပဲပြောသွားတာပါအချိန်နဲ့အရန်ဆိုးနေချိန်မှာ Mr. Maduro ကိုကြားခံပေးဖို့ရုရှားနဲ့တရုတ်ကလှုပ်ဆောင်တယ်ဆိုပြီးတော့လည်း Mr. Pompeo ကဆွဆွဲပါတယ်ပြီးတော့ကျူဘာနိုင်ငံကလည်း Venezuela ပြည်သူတွေရင်ဆိုင်နေရတဲ့အဆိုးရွားဆုံးအခြေအနေကိုပိုဆိုးအောင်လို့အလုပ်ခဲ့ဆုံးနိုင်ငံဖြစ်တယ်လို့ပြောသွားပါတယ် Britain, Spain, Germany နဲ့ပြင်သစ်အပါအဝင်ဥရောပနိုင်ငံအများကြီးကလည်းဒီရှိရဲ့အတွင်းမှာရွေးကောက်ပွဲမကျင်းပပေးနိုင်ရင်တော့အခုအတိုက်ခံခေါင်းဆောင်ကိုဒီတမရအဖြစ်နဲ့အတိအမှတ်ပြုမယ်လို့ပြောထားပါတယ်။ Venezuela နိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့ American ကတောင်းဆိုခဲ့တာဖြစ်ပါတယ်။နိုင်ငံသားဝန်ကြီး Pompeo နဲ့အတူအခုပဲခန့်အပ်လိုက်တဲ့ Venezuela နိုင်ငံအထူးကိုယ်စားလှယ် Elia Abrams လည်းလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်ရှင်။
American ဆိုရလုပ်ငန်းဌာနတချို့35ကြာရဆိုင်ထားခဲ့တာဒီစနေနေ့ကပြန်ပြီးတော့စတင်ဖွင့်လှစ်ပြီဖြစ်ပါတယ်။ဒါဟာ American ပြည်တွင်းခွန်ဌာနက2018ခုနှစ်အတွက်ခွန်ပေးဆောင်မှုလုပ်ငန်းတွေမစတင်ခဲ့တဲ့နှစ်ရလုံးမှာအခုလိုပြန်ဖွင့်လိုက်တာဖြစ်ပါတယ်။ American သမိုင်းမှာအရှိကြဆုံးဖြစ်ခဲ့တဲ့ဆိုရလုပ်ငန်းတွေရဆိုင်နေတာကိုအဆုံးသတ်ဖို့အတွက်၃ဘတ်စာအစိုးရ၃စည်းဥပဒေကြမ်းကိုသမ္မတ Trump ကလက်မှတ်ရေးထိုးလိုက်ပြီးတဲ့နောက် American ဆိုရလုပ်ငန်းတွေရဆိုင်နေတာဟာတောက်ကြနေညာကအဆုံးသတ်သွားခဲ့တာပါ။ဒါမဲ့ February 15ရက်နေ့အထိဆိုရရဲ့အသုံးစရိတ်တွေကိုအတည်ပြုပေးမဲ့ဥပဒေကြမ်းမှာတော့သမ္မတ Trump တောင်းဆိုထားတဲ့ American Mexico နယ်စပ်တိုင်းတိုင်းကာယံဆောက်လုပ်ဖို့အတွက်အသုံးစရိတ်ပတ်စံတော့မပေါင်းပါဘူးသမ္မတ Trump ဟာမနေ့စနေနေ့မနက်ပိုင်းကတော့ဆိုရလုပ်ငန်းတွေရဆိုင်တာနဲ့နယ်စပ်တိုင်းကိစ္စရနဲ့ပတ်သက်ပြီးတော့ Twitter ကနေတောက်လျှောက်ပြောနေခဲ့တာပါ21ရက်ဆိုတာအချိန်အဖြစ်တိတ်မြန်ပြီးတော့ Democrat တွေနဲ့ဆွေးနွေးမှုတွေကိုချက်ချင်းလှုံ့ဆော်သွားမယ်လို့သမ္မတ Trump ကပြောပါတယ်နှစ်ဖက်စလုံးသဘောတူညီမှုရဖို့ကတော့လွယ်လွယ်ကူကူနဲ့ရမှာမဟုတ်ဘူးဆိုပြီးတော့လည်းပြောပါတယ်American ဆိုရလုပ်ငန်းတချို့ယာယီရဆိုင်ခဲ့တာကြောင့်ဆိုရဝန်ထမ်း၈သိန်းလောက်ဟာပြီးခဲ့တောက်ကြနေကတော့နှစ်ပတ်ဆက်တိုက်လာစားမရပဲအလုပ်လုပ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကဟာဝေးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးရဲ့အကြီးအကဲကို American ပြည်အောင်စုကိုလွှဲပြောင်းပေးဖို့ကိစ္စနဲ့ပတ်သက်လို့ပြောလိုက်တဲ့မှတ်ချက်ကြောင့်ကနေဒါဝန်ကြီးချုပ် Justin Trudeau ကသူ့ရဲ့တရုတ်နိုင်ငံဆိုင်ရာတန်အမတ်ကြီးကိုယာရုကနေပြောဖယ်ရှားလိုက်ပါတယ်။တန်အမတ်ကြီး John McCallan နဲ့နှုတ်ထွက်စာကိုလက်ခံလိုက်ကြောင်းဝန်ကြီးချုပ် Trudeau ကစနေနေ့ကပဲကြေညာချက်ထုတ်ပြန်ပါတယ်။Mr. McCallan ယာရုကနေနှုတ်ထွက်ရတဲ့ အကြောင်းပြချက်ကိုတော့ကြေညာချက်မှာပြောမထားပါဘူး။ကနေဒါနိုင်ငံဗန်ကူးဗားမြို့မှာပြီးခဲ့တဲ့ဒီဇင်ဘာကဖမ်းမိခဲ့တဲ့တရုတ်နိုင်ငံသားမန်ဝေါင်ဇုံကိုဒီအမေရိကန်ပြည်အောင်စုကိုလွှဲပြောင်းပေးဖို့ကိစ္စကိုတမ်မတ်ကြီးကပြီးခဲ့တဲ့အင်္ဂါနေ့ကပြောခဲ့လို့ဒီကိစ္စကလူတိုင်းပြောတဲ့သတင်းဖြစ်ခဲ့ပြီးတော့ဖြစ်ခဲ့ရတာဖြစ်ပါတယ်။နိုင်ငံလွှဲပြောင်းပေးရေးကိုခြေပနိုင်မှုမန်ငနေနဲ့အသုံးပြုတဲ့တရားဥပဒေရေးရာနဲ့ပတ်သက်လို့အခြေအတင်ဖြစ်စရာဆွေးနွေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။နောက်နှစ်ရက်အကြာမှာသူမှရင်ပြောဆိုခဲ့တာပါဆိုပြီးတောင်းပန်သွားပါတယ်။ဒါမှလည်းပြီးခဲ့တဲ့တောက်ကြနေမှာတော့အမေရိကန်ဘက်ကဒီမှုကိုအလျှော့ပေးလိုက်မယ်ဆိုရင်ကနေဒါအတွက်ကောင်းလိမ့်မယ်လို့ထက်လောင်းပြောတဲ့အကြောင်းဖော်ပြခဲ့ပြန်ပါတယ်။ Huawei တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီးရဲ့ဗန်နာရေးအကြီးအကဲမန်ကအမေရိကန်တန်ခတ်မှုကိုချိုးဖောက်ပြီးတော့အီရန်နဲ့စစ်ပွဲရေးအဆက်ဆံလုပ်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်ရှင်။
ဂရင်းနယ်မက္ကဆီဒိုနီးယားနိုင်ငံသားမှာဆယ်စုနဲ့သုံးဦးကြာအငင်းပွားနေကြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံသားသဘောတူစာချုပ်တရက်ကိုချုပ်ဆိုလိုက်ကြပါတယ်။မက္ကဆီဒိုနီးယားနိုင်ငံကိုမြောက်မက္ကဆီဒိုနီးယားနိုင်ငံအဖြစ်နာမည်ပြောင်းဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဂရီးလွှတ်တော်အမတ်တွေကမက္ကဆီဒိုနီးယားနဲ့လက်မှတ်ရေးထိုးလိုက်ကြတာပါ။ဂရီးပါလီမန်ကဒီသဘောတူညီချက်ကိုထောက်ခံမဲ့153ပဲ၊ကန့်ကွက်မဲ့146ပဲနဲ့မဲခွဲပြီးတော့သဘောတူခဲ့ကြတာလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကြောင့်နိုင်ငံသားဆွတ်ဆိုင်ရေးပုံမှန်ပြန်ပြီးတော့ဖြစ်ခဲ့သလိုမက္ကဆီဒိုနီးယားနိုင်ငံကိုလည်းနေတူမြောက်အတ္လန္တိတ်ဆွတ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်တဲ့အပြင်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်လာဖို့ပါလမ်းကြောင်းဖွင့်ပေးလိုက်တာဖြစ်ပါတယ်။ဂရီးနယ်မက္ကဆီဒိုနီးယားနိုင်ငံလုံးမှရှိတဲ့အတိုက်ခံမျိုးသားရေးဝါဒီတွေကတော့လာပေါင်းများစွာလမ်းပေါ်ထွက်ဆန္ဒပြနေတဲ့ကြားကပဲနိုင်ငံသားမှအခုလိုသဘောတူညီခဲ့ကြတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းအခုလိုသဘောတူညီမှုစာချုပ်ချုပ်နိုင်ခဲ့တဲ့အပေါ်မှာကြိုဆိုလိုက်ပြီးတော့ဒီသမိုင်းဝင်စာချုပ်နဲ့ပတ်သက်ပြီးတော့ဂရီးဆိုရာရဲ့အမြင်သဘောထားကြည့်မှုရဲရဲမှုနဲ့မစုံမနစ်ကြိုးပမ်းမှုတွေအပေါ်မှာချီးကျူးပြောဆိုလိုက်ပါတယ်။ဒါပြင်ဥရောပထိပ်တန်းဥရောပသမဂ္ဂရဲ့ထိပ်တန်းတောင်ဝန်ရှိသူတွေကလည်းဒီသဘောတူညီချက်ကိုချီးကျူးခဲ့ကြပါတယ်။နေတို့အဖွဲ့ချုပ်နေတို့အဖွဲ့ရဲ့အတွင်းမှုချုပ်ယန်စတိုတန်ဘတ်ကလည်းအနာဂတ်မှာမြောက်မက္ကဆီဒိုနီးယားသမ္မတနိုင်ငံအနေနဲ့နေတို့အဖွဲ့ဝင်ဖြစ်လာမယ့်အချိန်ကိုစောင့်မျှော်နေတယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ဖိလစ်ပိုင်နိုင်ငံကတည်ငြိမ်မှုမရှိတဲ့နိုင်ငံတောင်ပိုင်းမှာခရီးရန်ဖျားရှိခိုးကြောင်းတကြောင်ဒီကနေ့တနင်္ဂနွေနေ့မှာပဲဘုံနှလုံးပောက်ကွဲခဲ့လို့ဒေဆုံးသူ28ဦးရှိသွားပြီးတော့89ဦးဒဏ်ရာရသွားပါတယ်။အစိုးရကတော့တိုက်ခိုက်မှုလုပ်တဲ့သူကိုမတွေ့မချင်းရှာပြီးတော့အပြစ်ရှိသူမှန်သမျှကိုတရားဥပဒေအတိုင်းအရေးယူသွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့ဒီအနေရဲ့ခေါင်းတွေကိုလုံးဝတတ်ညာမှာမဟုတ်ဘူးလို့လည်းကြေညာချက်မှာပြောထားပါတယ်။ဆူလို့ပြင်းနေโจโจမျိုးကဖျားเจ้าမှာတင်းငွေနဲ့ဝိပုစုတောင်းပွဲလုပ်နေခြင်းအတွင်းမှာပထမဘုံတလုံးပောက်ကွဲတာပါဒုတိယဘုံကတော့ဒီပထမပောက်ကွဲမှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့တွေရောက်လာချိန်မှာဖျားเจ้าကားတွေရက်တဲ့မြေခွက်လက်မှာပောက်တာဖြစ်ပါတယ်တေဆုံးသူတွေထဲမှာအရက်သားတွေပြင်စစ်သားတွေလည်းပါပါတယ်ဒီတိုက်ခိုက်မှုကိုလုပ်ပါတယ်ဆိုပြီးတော့တာဝန်ခံပြောလာတာမျိုးတော့အခုထိမရှိသေးပါဘူးโจโจမျိုးမှာမွတ်စလင်အများစုနေထိုင်ပြီးတော့ဖိလစ်ပိုင်နိုင်ငံတစ်ခုလုံးအတိုင်းအတာနဲ့ပြောရင်တော့အများစုကကက်သလစ်ခရီးယန်ဘာသာဝင်တွေဖြစ်ပါတယ်။အဲ့ဒီဒေသမှာကိုပိုင်အုပ်ချုပ်ခွင့်အတွက်လူမှုဆန္ဒခံယူပွဲကျင်းပခဲ့တာမှာတခဲနဲ့ထောက်ခံမှုရခဲ့ပြီးတော့ရပိုင်းအတွင်းမှာပဲအခုလိုမျိုးပောက်ကွဲမှုတွေဖြစ်တာပါ။အဲ့ဒီဒေသထဲမှာရှိတဲ့ဆူလူပြည်နယ်ကမဲဆန္ဒရှင်တွေကတော့ဒီကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ချခဲ့ပါတယ်။အဲ့ဒီဆူလူမျိုးကလည်းအစ္စလမ်စစ်သွေးကြောင့်အဘူဆာယက်အဖွဲ့အခြေစိုက်တဲ့နေရာဖြစ်ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံဆူလဝေစီကျောင်းမှာပြီးခဲ့တဲ့တင်းဘက်ကရေချီးမြေပြိုကျတာလေဆင်မောင်းဝင်ရောက်တိုက်ခတ်တာတွေကြုံခဲ့ရပြီးတဲ့နောက်လူ68ယောက်ထပ်မနေသေးသုံးပြီးတော့9000ကျော်ကေသေးစခန်းတွေမှာခိုးလုံနေကြရတယ်လို့အင်ဒိုနီးရှားအနာပိုင်တွေကဒီနေ့ပြောကြားလိုက်ပါတယ်ပြီးခဲ့တဲ့တင်းဘက်ကမိုးကြီးကျယ်ရွာသွန်းရွာကနေရေခါတာရေရှမ်းခဲ့စဉ်အတွင်းမှာ48ယောက်တန်ရာရခဲ့ပြီးတော့တစ်ချိန်တည်းမှာပဲပျောက်ဆုံးနေတဲ့သူ9ယောက်ကိုလည်းကေသေးအဖွဲ့တွေကဆက်လက်ရှာဖွေနေတယ်လို့အင်ဒိုနီးရှားဘီလုကကေသေးအေဂျင်စီပြောခွင့်ရကပြောပါတယ်ရေကြီးမှုကြောင့်အင်ဂျင်9000ကျော်ရေနစ်မြုပ်ခဲ့သလိုတံတားတွေကျောင်းတွေနဲ့ဘာသာရေးစောင့်တွေလည်းထိခိုက်ပျက်စီးပြီးတော့စပားကင်းတွေလည်းဧကထောင်နဲ့ချီပျက်စီးခဲ့တယ်လို့သူကဆက်ပြောပါရယ်အခုခါမှာရေပြန့်ကျသွားပြီဖြစ်တာကြောင့်တချို့လူတွေကတော့သူတို့ရဲ့နေအိမ်တွေကိုပြန်နေကြပြီဖြစ်ပေမဲ့လမ်းတွေအိမ်တွေမှာရှိတဲ့ရွှေတွေကိုဖယ်ဖို့အတွက်တော့စာရင်တရားကြီးတွေကိုတုံးပြီးတော့ဖယ်ရှားနေရတယ်လို့ပြောပါရယ်တချို့တွေကတော့ဖြစ်သွားတဲ့အဖြစ်ပျက်တွေပေါ်မှာစိတ်ဒဏ်ရာတွေရနေတာကြောင့်ကဲဒါစ်ကနေမှာပဲဆက်ပြီးတော့နေနေကြပြီးတော့အစားအစာရေဆောင်တဲ့ကျန်းမာရေးဝန်ဆောင်မှုတွေအရေးပေါ်လိုအပ်နေစေဖြစ်တယ်လို့လည်းသူကဆက်ပြောပါတယ် ဇူလာဝေစီကျောင်းမှာဖြစ်ခဲ့တဲ့အဲ့ဒီသဘာဝဘေးဒုက္ခကြီးကဒီခရိုင်ရဲ့မြို့တော်မက်ကာဆာအထိပါထိခိုက်မှုတွေရှိနေပါတယ်ခင်ဗျာ
ဘရာဇီးလ်နိုင်ငံမှာတက်တူတူဖော်ရေးလုပ်ငန်းတစ်ခုတောက်ကြနေကရေကတာပြိုကျလို့ပျောက်ဆုံးနေသူတွေပြန်တွေ့မလားဆိုတဲ့မိသားစုတွေရဲ့မျှော်လင့်ချက်တွေကအခုတော့ဒေါသဖြစ်နေပြောင်းသွားကြပါပြီစနေနေ့ညကပဲကယ်ဆယ်ကူညီရေးလုပ်ငန်းတွေကိုမနေ့ခင်လင်းတော်မှလုပ်ငန်းပြန်စချိန်အထိနားထားဖို့အတွက်တာဝန်ရှိသူတွေညွှန်ကြားခဲ့တာပါစနေညအထိဆိုရင်တော့တည်ဆုံးသူအယောက်40ရှိသွားပြီဖြစ်ပြီးတော့လူပေါင်း300ကျော်လောက်300လောက်ပျောက်ဆုံးနေစေဖြစ်တယ်လို့ခန့်မှန်းရပါတယ်။စနေနေ့တစ်နေ့လုံးကတော့အရှင်တွေဖုံးလွှမ်းနေတဲ့နေရာတွေအကုန်လုံးကောင်းငင်ကနေရဟတ်ရင်နဲ့လိုက်ပြန်နေပြီးတော့လဲရှာဖွေကယ်ဆယ်ရေးလုပ်နေတယ်လို့မိသက်တပ်ဖွဲ့ဝင်တွေလည်းဒီအဆောက်အုံအထိရအောင်လို့ရှင်တွေကိုတူးထုတ်နေပါတယ်။ဒီရေကားတာပြိုကျပြီးတော့မြေပြိုမှုဖြစ်တာကြောင့်ဒီဒေသရင်းကအတွင်းမှာရှင်တွေပြိုကျခဲ့ပြီးတဲ့နောက်မှာတော့တဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဌာနကဒီတက်တူတူဖို့ရေးလုပ်ငန်းကြီး Fields ကိုဒေါ်လာ66သန်းတန်တက်ခဲ့ပါတယ်မီနက်ဂါရာစီယက်ပြည်နယ်အရှေ့တောင်ပိုင်းမြို့အနားကဒီရေကားတာပြိုကျခဲ့တာကြောင့်ရှောက်ဖွေကဲစဲရေးဆက်ပြီးတော့ဆောင်ရွက်နေပေမဲ့လူတွေအသက်ပြန်ရှင်ရဲ့တွေ့ဖို့တော့အခွင့်အလမ်းတိတ်မရှိဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မနေ့ပိုင်းမှာပဲပြောသွားတာပါတက်တီတူဖို့ရေးလုပ်ငန်းကြီး Vales ကိုစီမင်းစည်းကမ်းတွေချိုးဖောက်မှုဘေးအန္တရာယ်ဖြစ်စေပြီးတော့သဘာဝညှဉ်းနှံစေမှုနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကတန်ကြီးချမှတ်ခဲ့တာပါဘေးဒုက္ခကြုံခဲ့ရတဲ့သူတွေပေါ်မှာအထူးပဲဝမ်းနည်းရပါကြောင်းအသက်ဆုံးရှုံးခဲ့ရသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူခံစားရပါကြောင်းလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောဆိုထားပါတယ်ရှင်
။ဆော်ဗီယက်နိုင်ငံကကမ္ဘာ့အဆင့်တက်တင်းနစ်ကစားသမား Novak Djokovic ကတော့ Australian Open Tennis ပြိုင်ပွဲကိုပိုဆွဲသွားပြီဖြစ်ပါတယ်။ Australian Open မြို့သားတူးချင်း Final ကို Melbourne မြို့က Rod Laver ကွင်းမှာမကြသေးခင်ကပဲကစားခဲ့ကြတာမှာကမ္ဘာ့အဆင့်တက် Novak Djokovic ကစပိန်ကကမ္ဘာ့အဆင့်တက် Rafael Nadal ကို6-3 6-1 6-3 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတော့ပါဂျိုကိုဗစ်ရှာဒီပွဲမှာအမားနဲ့ခဲ့တယ်လို့နဒေါရဲ့ service တွေကိုလည်း၅ကြိမ်အနိုင်ယူခဲ့ပြီးတော့နဒေါကတော့ဒီပွဲမှာ28ကြိမ်လောက်အမားတွေလုပ်ခဲ့ပါတယ်။ဒါဟာဂျိုကိုဗစ်အတွက်တော့ Australian Open ကို9ကြိမ်မြောက်အဖြစ်နဲ့အနိုင်ရပြီးတော့3ကြိမ်တင်အနိုင်ရလိုက်တာလည်းဖြစ်ပါတယ်။ဒါဒီပွဲနိုင်လိုက်တဲ့အတွက်သူဟာ Grand Slam ပြိုင်ပွဲကို15ကြိမ်မြောက်ရရှိလိုက်တာဖြစ်ပါတယ်။ဒါကြောင့်သူဟာအမျိုးသားဘက်မှာတော့ American က Pete Sampras ရဲ့ Grand Slam 14ကြိမ်စံချိန်တင်ထားတာကိုကျော်လွန်ပြီးတော့ Federer နဲ့ Nadal ပြီးတဲ့နောက်မှာတတိယအများဆုံးအဖြစ်နဲ့စံချိန်တင်လိုက်နိုင်တာဖြစ်ပါတယ်။ Djokovic ရှာပြီးခဲ့တဲ့နှစ်ကလည်း Wimbledon နဲ့ American Open တွေကိုအနိုင်ရခဲ့တာကြောင့်ဒါဟာသူ့အတွက်တော့ Grand Slam ပြိုင်ပွဲကို3ခုဇက်တိုက်အနိုင်ရတာလည်းဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုမအေးတန်နာကျွန်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOE ကအခုထုတ်လွှင့်တဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်တဲ့ဒီပိုင်းထဲမှာပဲထိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်တက်မတော်ဘက်ကလေးလာကြာတစ်ဖက်သက်အပြည့်ရဲ့ကြီးညာချက်ဟာစီရေးရီမှန်းချက်အပြင်နိုင်ငံရေးအရာအမျက်ထုတ်လို့တဲ့စီရေးလက်နက်တစ်ခုဖြစ်လာနေတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ပြောခွင့်ရကပြောဆိုလိုက်ပါတယ်တပ်ဖက်ကအပြည့်ရဲ့ကြီးညာချက်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေပြီးတကယ်လို့ငြိမ်းချမ်းရေးလူလာရဲဆိုရင်အ мян ဆုံးညှိနှိုင်းမှာလို့မြန်မာစစ်တပ်ကသတိပေးပြောဆိုလိုက်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်တွေဘက်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီကြာမြင့်လာပြီးဖြစ်တဲ့ပြည်တွင်းစစ်မီးငြိမ်းချမ်းမှုဆိုရင်အပြန်အလှန်ဆွဆွဲနေမယ့်အစားနိုင်ငံရေးစပွဲဝိုင်းတွေမှာမျက်နှချင်းဆိုင်တွေ့ဆုံဆွေးနွေးကြပါလို့နိုင်ငံရေးအကဲခတ်တွေကတိုက်တွန်းပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။စစ်စင်ရေးနယ်မြေအလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေအလုံးကို2018ဒီဇင်ဘာလ22ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိရပ်ဆိုင်ပေးမယ်ဆိုတော့တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာပြီးတလအကြာမှာပဲဒီအပြစ်ရဲ့ကြေညာချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတယ်လို့တပ်ဖက်ကနေသတိပေးပြောဆိုလိုက်တာပါ။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်တပ်မတော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြေညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအမြန်ဆုံးလုပ်ကြဖို့လည်းတပ်ဖက်ကတိုက်တွန်းထားပါတယ်။ဒီလိုဆွဆွဲပြောဆိုချက်အပေါ်မှာတော့တပ်မတော်ဘက်ကဒီအပြစ်ရဲ့ကြေညာချက်ကိုစစ်ရေးရီမှန်းချက်အပြင်နိုင်ငံရေးအရာအမျက်ထုတ်လို့တဲ့စစ်ရေးလက်နက်တစ်ခုအဖြစ်ရည်ရွယ်ချက်ရှိရှိသုံးလာနေတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရလည်းဖြစ် ANC ရခိုင်အမျိုးသားကောင်စီရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးထွန်းစောကအခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့တပ်မတော်ရဲ့ဒီဇင်ဘာလကထုတ်ပြန်တဲ့သုံးမျက်နှာပါဒီတစ်ခါတည်းပြစ်ခတ်ရေးစီထုတ်ပြန်ချက်ဟာငြိမ်းချမ်းရေးရည်မှန်းချက်ထက် ည်းရည်နဲ့ချက်ကိုပို့ပြီးတော့မှနော်ကောင်းတဲ့ဖော်နေတယ်ဆိုတော့သဘောတရားကိုဖော်ဆောင်နေတာဖြစ်ပါတယ်အဲ့ဒါကြောင့်မို့သူတို့ကရင်းချင်ရဲ့အတွက်သစ္စာဆွေးနွေးရေးတွေစကားပြောစုဆွေးနွေးနိုင်ဖို့အတွက်ဖန်တီးတည်ဆောက်တာကိုမတွေ့ရဘဲနဲ့စည်းရည်အရာတစ်ဖက်သက်ပြစ်ပင်ဝေဖန်တယ်လို့မျိုးဖြစ်နေတာပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကမြင်တာကတော့ငင်းချင်ယူမဲ့ချက်တဲ့စည်းရည်ယူမဲ့ချက်ကိုပြည့်မီအောင်အကောင့်တွေဖော်လာနေတယ်ဆိုတော့လက္ခဏာကိုဖော်ပြနေတာဖြစ်ပါတယ်စီးရည်ယူမဲ့ချက်အပြင်ဒီနိုင်ငံရေးအရာပါလက်လက်တစ်ခုတစ်ပွဲအလုံးချနေတဲ့သဘောဆောင်လာနေတဲ့အနေအထားမှလည်းရှိနေပါတယ
်တမတော်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ဆွေးနွေးမှုတွေလုပ်နေချိန်မှာပဲတိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေကဆက်ပြီးတော့ပြင်းပြင်းထန်ထန်ရှိနေတဲ့အတွက်တမတော်ဘက်ကငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်လက်တွေ့ကျတဲ့ဆောင်ရွက်ချက်တွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့လည်း UNSC ပြောခွင့်ရကပြောပါတယ်
ငင်းငယ်ကိုလူချင်းတော့တက်မတော်ပဲဖြစ်တယ်လို့ပြောတယ်နော်အရင်တော့ကအခုလည်းအထက်ပြီးပြောနေတာပါပဲဆိုငင်းငယ်ကိုလူချင်းဆုံးဆိုလို့ရှိရင်ငင်းငယ်လူချင်းချောင်းကိုကျွန်တော်တို့ကပြောနေလို့မရဘူးတာရွေးပေါ်မှာရေးထားအောင်လည်းမရဘူးလက်တွေ့ပေါ်ဆောင်ဖို့လိုပါတယ်ကျွန်တော်မြင်တာကလေဒီအခုအပြစ်ခရဲစေးထားတဲ့အဖွဲ့အစည်းတွေနဲ့တောင်တိုက်ပွဲတွေဖြစ်နေတယ်ဆိုရင်ဘာကြောင့်ဖြစ်လဲဒီအကြောင်းတရားတွေကိုရှာဖို့ဖြေရှင်းဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုမဖြေရှင်းဘဲနဲ့တာရွေးပေါ်ကနေလီလိုင်းပေါ်ကနေပြီးတော့မှနော်ဟုတ်ပြန်ချက်တွေနဲ့ပြောဆိုမှုတွေနဲ့ပြစ်တင်ဝေဖန်မှုတွေနဲ့တွားနေကြမယ်ဆိုလို့ရှိရင်ယုံကြည်မှုတွေထပ်ပြီးတော့ပြက်ပြားလာမယ်ဒီထက်မကအနှုတ်သဘောဆောင်တဲ့လက္ခဏာတွေပေါ်ပေါက်လာပြီးတော့မှအနိဋ္ဌာယုံတွေတိုးပေါ်လာမယ်အနေထားပဲရှိမယ်လို့မြင်ပါတယ
်မြန်မာပြည်မှာအုပ်ချုပ်တဲ့အစိုးရဆက်ဆက်ငြိမ်းချမ်းရေးဖော်ဆောင်ခဲ့ကြပေမဲ့လို့ဆယ်စုနှစ်နဲ့ချီပြည်တွင်းစစ်မီးကမငြိမ်းနိုင်သေးတဲ့အနေထားအပေါ်မှာတော့အမှန်တကယ်ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရစစ်တပ်တို့ကြားစီးရင်းနှီးနဲ့မဖြေရှင်းကြပဲနိုင်ငံရေးနီးလန့်နဲ့စပွဲပေါ်ထိုင်မျက်နှာချင်းဆိုင်ဆွေးနွေးအဖြေရှာကြဖို့နိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းကအကြံပြုပါတယ
်တက်မတော်အနေနဲ့အဖြစ်ခက်ရဆေးကြီးကာလကိုပေါ့လေဒါလေးလသတ်မှတ်ပြီးထုတ်ပြန်တာကတော့ဒါကပေါင်းတစ်ခုခတ်ထားတယ်လို့ဖြစ်တယ်တကယ်ပြောမယ်ဆိုရင်တော့ငင်းငင်းကြီးပြည့်စုံဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးမှာတက်မတော်ဘက်ကအဖြစ်ခက်ရဆေးထားဖို့လိုအပ်တယ်လို့မြင်တယ်အကောဆုံးနည်းလမ်းကတော့တက်မတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးချားမှာတော့မျက်နှာစုံကြီးပြည့်စုံဆွေးနွေးပြီးတော့အဖြစ်ရှာတာဟာအကောဆုံးနည်းလမ်းနဲ့တူတယ်အဲ့ဒီလိုမဟုတ်ဘဲနဲ့တက်မတော်ဘက်ကလည်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးကိုဆွဆွဲတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးကလည်းတမတော်ဘက်ကိုအပြစ်တင်အဲ့ဒီလိုဖြစ်နေမယ်အဲ့ဒီတံတရာကြီးကလဲနေမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ငင်းချင်းကြီးလုပ်ငန်းစဉ်ဟာရှစ်တက်ဖို့ခက်မယ်လို့မြင်တယ်အဲ့ဒီအတွက်ကြောင့်မလို့အရေးကြီးဆုံးကတော့တမတော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေချားမှာရလာဆိုပြီးတွေ့ဆုံညှိနှိုင်းဆွေးနွေးပြီးတော့ဖြစ်နေတဲ့ပြဿနာတွေရှိနေတဲ့အခက်အခဲတွေအကျက်တဲတွေကိုချော်လွှားနိုင်တဲ့နည်းလမ်းတွေဖြစ်ရှင်းချက်တွေကိုချအောင်လုပ်ယူနိုင်ဖို့ကအရေးကြီးတယ်လို့မြင်ပါတယ်အဲ့ဒီအခါကျတော့ယုံကြည်မှုတည်ဆောက်ဖို့ဆိုတဲ့နေရာမှာကျွန်တော်အများအားဖြင့်တော့နှစ်ဖက်အခြားမှာပေါ့လေအပြန်အလှန်နားလည်မှုအပြန်အလှန်အပြည့်အဝမှုနဲ့အပြန်အလှန်လေးစားမှုဆိုတဲ့ဒီ bilateral သဘောတွေ mutual သဘောတွေကိုပို့ပြီးတော့ခေတ်ခေတ်ပြန်ပြန်တည်ဆောက်ဖို့အချက်အလက်လိုအပ်တယ်လို့
မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးရှမ်းပြည်နယ်ဘက်မှာလည်းစစ်ရေးတင်းမာမှုတွေရှိနေဆဲဖြစ်ပါတယ်။အခုလက်ရှိမှာတော့တပ်မတော်ဘက်ကကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ NRPC ရုံးမှတစ်ကြိမ် KNU နောက် KNPP RCSS တို့နဲ့ငြိမ်းချမ်းရေးကော်မရှင်တို့ကြားတစ်ကြိမ်စီးသားအလို့သဘောဆွေးနွေးနိုင်သေးပါတယ်ရှင်
။မဆုမမရှင်အခုဆက်ပြီးတော့လိန်တူလိန်ခွဲချစ်ခင်စုံမဲ့သူတွေရဲ့Pride ပွဲတော်အကြောင်းကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံရဲ့ပထမဆုံး LGBT လိင်တူလိင်ကွဲချစ်ခင်ဆုံးမဲ့သူတွေရဲ့ Pride ပွဲတော်ကို LGBT အတိုင်းဝိုင်းကသူတွေရဲ့အခွင့်အရေးကိုထောက်ခံသူ600ကျော်တက်ရောက်ခဲ့ပါတယ်ရန်ကုန်မြို့အတွင်းသင်္ဘောပေါ်မှာကျင်းပတဲ့ဒီပွဲတော်အကြောင်းနဲ့မြန်မာနိုင်ငံက LGBT အတိုင်းဝိုင်းရဲ့လူအခွင့်အရေးအကြောင်းကို AFP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးမတ်အီသန်စင်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့ LGBT လိင်တူလိင်ကွဲချစ်ခင်ဆုံးမတူရဲ့နဲ့သူတို့ရဲ့အခွင့်အရေးကိုထောက်ခံသူတွေရဲ့ပထမဆုံးနေပေါ်မှာကျင်းပတဲ့ Pride ပွဲတော်ကိုရန်ကုန်မြစ်ထဲမှာစနေနေ့ကကျင်းပခဲ့ပါတယ်။ရန်ကုန်မြစ်ထဲကလိင်ငယ်တွေပေါ်မှာတက်တက်ရောင်အလံတွေလွှင့်ထူထားပြီးတော့မြူးကြရတဲ့ချင်းတွေလည်းဖွင့်ထားကြပါတယ်။လူ600ကျော်ပါတီပွဲကိုတက်ပြီးတော့နေအောင်အောက်မှာကနေကြတာကိုကြည့်ရင်မြန်မာနိုင်ငံမှာ LGBT အတိုင်းအဝိုင်းရဲ့အခွင့်အရေးကိုပိုပြီးတော့လက်ခံလာတဲ့သဘောကိုထင်ရှားစေပါတယ်။ဒါမဲ့လေလိန်တူချင်းလိန်ဆက်ဆက်ပေါင်းတင်တာဟာမြန်မာနိုင်ငံမှာဆက်လက်ပြီးတော့တရားမဝင်ပဲရှိနေသေးပါ
ဒီပွဲကိုစီစဉ်သူအန်ပရိုက်ရဲ့တွဲဖက်ဒါရိုက်တာလှမြတ်ထွန်းကပြောင်းလဲလာတဲ့မြန်မာ LGBT အတိုင်းဝိုင်းကြောင့်ပြောပြပါရစေ။ရန်ကုန်မြန်မာ LGBT လူငယ်ငါနှစ်ကထက်ဆိုင်မြန်မာနိုင်ငံက LGBT အတိုင်းဝိုင်းတွေကအထူးသဖြင့်လူငယ်တွေကပို့ပြီးတော့တတိရှိလာသလိုသူတို့ဟာလိင်တူလိင်ကွဲချစ်သူတွေဖြစ်ပါတယ်ဆိုပြီးတော့ပို့ပေါ်ပေါ်တင်တင်ချပြလာကြတယ်လို့သူကပြောပါရစေ။ပြီးခဲ့တဲ လူကြိုက်အများဆုံးကတော့လက်ကရင်ပြစ်ပေါက်တာနဲ့ဓာမြင့်ဖက်စီးပြီးတော့အပြေးပြိုင်နဲ့အမျိုးသမီးလိုလှလှပပဝတ်ဆင်ထားတဲ့ Drag Queen တို့ရဲ့ Olympic ပြိုင်ပွဲတွေပဲဖြစ်ပါတယ်ရုပ်ရှင်တွေမှာ LGBT အတိုင်းဝိုင်းတွေကိုလှောင်ပြောင်နေတာကပုံတွေကားချက်ဖြစ်နေတာတွေကိုတွေ့နေရဆဲဖြစ်တဲ့အတွက်ဒါကိုပြောင်းလဲနိုင်ဖို့ကြိုးစားဖို့အများကြီးလိုတဲ့အကြောင်းအမျိုးသမီးအဖြစ်လိန်ပြောင်းထားသူအသက်28နှစ်အရွယ်တက်ကြွလှုပ်ရှားသူရှင်းသက်ကပြောပါတ
ယ် And the Pope Pride is very first time
LGBTIQ အတိုင်းဝိုင်းကသူတွေဟာကုကိုကိုဂုံယူသူတွေဖြစ်ကြောင်းပြသလိုတဲ့အတွက်မြန်မာနိုင်ငံမှာပထမဆုံးလေပေါ်မှာကျင်းပတဲ့ Pride ပွဲတော်ကိုကျင်းပခဲ့တာဖြစ်တယ်ဆိုပြီးသူကပြောပါတယ် LGBT အတိုင်းဝိုင်းအတွက်ရည်တည်သူတွေကိုဂုံပြတဲ့အနေနဲ့ဒီနှစ်အတွက်ပွဲကိုသူရဲကောင်းများ Heroes ဆိုခေါင်းစဉ်တက်ထားပါတယ်ကြာကြာရရဆက်ကောင်တွေမှာတရုပ်ဆောင်လေးရှိတဲ့ရုပ်ရှင်မင်းသားဥက္ကာမင်းမောင်ကသူဟာလိန်တူချစ်သူဖြစ်တဲ့အကြောင်း Facebook လူမှုပေရမှာဗီဒီယိုကနေတဆင့်ပြီးခဲ့တဲ့တုန်းကထုတ်ဖော်ပြောဆိုလိုက်ပြီးတဲ့နောက်သူ့လိုလူတွေအတွက်လည်းစံပြတယောက်ဖြစ်အားဖြစ်စေခဲ့တာပါသူကလက်တလောမှာအမေရိကန်ကိုရောက်နေတဲ့အတွက်သူ့မိခင်ဖြစ်သူကသူ့ကိုစားဆွယူခဲ့ပြီးတော့လိန်တူချစ်သူဖြစ်တဲ့သူ့သားရှိတဲ့အတွက်ပြောမိတယ်လို့လည်းပြောဆိုခဲ့ပါတယ်တက်တဲ့အောင်အလံကိုပါပေါ်မှာဆေးချေထားပြီးတော့ပတ်ရောင်ပတိတွေကိုလည်းလက်မှာပတ်ထားတဲ့မိခင်ပညာရှင်သူရာဇော်ကသူ့အတွက်ဒီပွဲကဘလောက်အထိပဲရှိတယ်ဆိုတာကိုပြောပြပါတယ
်အရင်ခက်ခဲရဲ့ဟော activity စစဖြစ်ခါစားဆိုရင်ပတ်ဝန်းကျင်တခုအဘကိုလို့တဲ့အလုပ်တစ်ခုမှာအစ LGBT ပျောက်ဖြစ်တော့လက်မခံကြဘူးအဲ့ဒီခါမျိုးကြောက်လို့ရှင်ကိုယ့်ရဲ့စိတ်သက်ကကြားမိရဲ့ဒါပေမဲ့အခုကျတော့အဲ့လိုမျိုးမရှိတော့ဘူးအခု Unproud ဘွဲကြီးလုပ်တဲ့ LGBT ဘွဲအများကြီးလုပ်တဲ့အတွက်လည်းအဆင်ပြေလာရဲ့အရာချက်ပို့ပြီးတော့ဆော
မြန်မာနိုင်ငံရဲ့မြို့ပြကြီးတွေမှာ LGBT အတိုင်းအဝိုင်းကိုလက်ခံနိုင်သူတွေပိုများလာတယ်ဆိုပေမဲ့လည်းလူမှုဆက်ဆံရေးဘိုင်းမှာရှေးရိုးဆန်နေသေးတဲ့မြန်မာနိုင်ငံတဝက်မှာတော့ LGBT အတိုင်းအဝိုင်းကလူအများစုခွဲခြားဆက်ဆံမှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်
မအီတန်စင်ပါရှင်အခုဆက်ပြီးတော့အိန္ဒိယနိုင်ငံတောင်ပိုင်းကနွားဖမ်းပွဲအကြောင်းကိုပြောပြခြင်းပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းတမင်းနာဒူပြည်နယ်မှာနှစ်ဆင်ကျင်းပလေးရှိတဲ့နွားဖမ်းပွဲကြောင့်နှစ်နှစ်အတွင်းလူ30ကျော်နွား30ကျော်သေဆုံးခဲ့တယ်ဆိုပြီးဒီကစားပွဲကိုပိတ်ပေးဖို့တရိတ်ဆန်အခွင့်အရေးကာကွယ်သူတွေကပြည်နယ်အစိုးရကိုတောင်းဆိုနေကြပါတယ်နွားဖမ်းပွဲကိုကြိုက်နှစ်သက်တဲ့သူတွေကတော့ရိုးရာအစင်လာရကျင်းပတာဖြစ်ပြီးနွားတွေကိုနာကျင်အောင်လုပ်တာမဟုတ်ဘူးလို့ဆိုပါတယ်။ AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးကိုသိန်းထိုင်ဦးကပြောပြပေးပါရှင
်။စပိန်နိုင်ငံကနွားရိုင်းသက်ပွဲကိုလူတော်များများကြားဘူးကြပြီမဲ့အိန္ဒိယနိုင်ငံတမီလနဒူပြည်နယ်ကနွားဖမ်းပွဲကတော့နှစ်ပေါင်းများစွာမေးမိနေတဲ့ကစားပွဲတစ်ခုပါ။ပြိုင်ပွဲစီစဉ်သူတွေကတကောင်ချင်းကွင်းထဲကိုလွတ်ပေးတဲ့အချိန်လူ200လောက်ကလွတ်ပေးလိုက်တဲ့နွားတွေကိုလိုက်ဖမ်းတဲ့ပွဲဖြစ်ပါတယ်ဒီရိုးရာကစားနည်းကိုခွင့်ပြုဖို့တမီးနဒူပြည်နယ်အစိုးရကို2018ခုနှစ်မှာဒေသခံတွေထောင်နဲ့ချီစုဝေးတောင်းဆိုခဲ့ကြတာပါဒါပေမဲ့လည်း PDA လို့ခေါ်တဲ့တိရစ္ဆာန်တွေကိုကျင့်ဝတ်တဲ့အညီထင်းထင်းဆောက်ရှောက်ကာကွယ်ရေးစော်နေတဲ့အသင်းကတော့ဒီကစားနည်းကိုကန့်ကွက်ပါတယ်အသင်းရဲ့ပူးတွဲညွှန်ကြားရေးမှူးနက်ကွန်ရှမကအခုလိုပြောပါတယ
် Do not run breakneck speed of their own wish
နွားဆိုတာသူတို့ကိုအတင်းကျပ်ပြေးအောင်တမင်စွန်းမောင်းတာမျိုးမဟုတ်ဘဲနဲ့ပြေးတဲ့တတ္တဝါတွေမဟုတ်ဘူးလူတွေကပြေးစေချင်တော့ခြုံထက်တဲ့အရာတွေနဲ့ထိုးတာတွေအရက်တွေတိုက်တာအမိကနေဆွဲတာတွေလုပ်တယ်လူတရာကျော်လောက်ကနွားပေါ်ကိုခုံအုပ်ပြီးဖမ်းနေတာကိုတွေ့ရပါလိမ့်မယ
်ဆန္ဒပြသူကန့်ကွက်သူကစားသူတွေနဲ့ပွဲကြည့်ပေးတဲ့အကြားလုံခြုံရေးတွေလည်းတင်းတင်းကျပ်ကျပ်ခြားထားပါတယ်ဘလိုဝဲကောင်းကင်မှုတွေရှိပေမဲ့လည်းတမင်းနဒူပြည်နယ်မော်ဒရိုင်းခိုင်အလန်ဂနူလာယောမှာစောင်းရသည့်ကောက်ရိပ်ချိန်ပြည့်ကျင်းပတဲ့နွားဖမ်းပွဲကို၄ရက်ဆက်တိုက်ကျင်းပတာပါ။နွားတွေဝင်ဖမ်းမဲ့သူတွေရှာနဲ့ချီပြီးတော့ရောက်ခဲ့ကြပါလေ။ နွားဝင်ဖမ်းတဲ့သူတယောက်ဖြစ်တဲ့ဂျာယက်ဂူမာကအခုလိုပြောပါတယ
်နွားဆိုတာကျွန်တော်တို့ကဖျားနဲ့တကိုင်းနဲ့ထားကိုးွယ်တာပါမိသားစုတွေကကလေးတွေလို့ကျွန်တော်တို့ကစောင့်ရှောက်တာပါဂျယ်လီခါတူမှာကျွန်တော်တို့ဖမ်းတဲ့သူတွေဒဏ်ရာရရင်တော့နွားကိုတော့နှားကြောင်မလုပ်ပါဘူးကျွန်တော်ခဏခဏဒဏ်ရာရဦးပါတယ်ပေါင်မှာတစ်ခါ63ချက်တောင်ချုပ်ရပါတယ်နောက်ကျောမှာလည်းဒဏ်ရာရဦးပါတယ်ဘရောမှာနှွားကိုနှာကြောင်ပြန်မလုပ်ပါဘူ
းနှွားပိုင်ရှင်တယောက်ဖြစ်တဲ့ဆာဘဂူမာကလည်းတမိလူမျိုးစုတွေရဲ့ရိုးရဒလိထုံတမ်းဖြစ်တဲ့ဒီနှွားဖန်ပွဲတော့ပျောက်ွယ်မသွားသင့်ဘူးလို့မြင်တဲ့သူပ
ါနှွားဖန်တဲ့ကစားနီးကရှေးအောင်ရိုးရဆင်လာပါဒါကိုပိတ်ပစ်လို့မရပါဘူးဒီကစားနီးကိုဆိုးရွားကထောက်ပံ့ကူညီဖို့ကျွန်တော်တို့တောင်းဆိုပါတယ
်ဒီပွဲမှာပါဝင်တဲ့သူတွေရဲ့ကျန်းမာရေးနှွားတွေရဲ့ကျန်းမာရေးအခြေအနေရရက်ကိုပြိုင်ပွဲမစခင်ကလေးကကြိုတင်စစ်ဆေးပါတယ်နှွားပေါ်ကသုံးခါတက်နိုင်မယ်ဒါမှမဟုတ်စက္ကန့်30လောက်အပေါ်ကထိမ့်ပြီးပြီ50လောက်မောင်းနိုင်မယ်ဆိုရင်အဲ့ဒီသူစုရပါလေစုတွေထဲမှာတော့ထမင်းဟိုးစပိန်မော်တော်ဆိုင်ကယ်ကားအထိမျိုးစုံစုချတာတွေပါပါတယ်ပျော်ရှင်စရာရိုးရာဆင်လာဆိုပေမဲ့ပြီးဆက်ခဲ့ရသူတွေလည်းမနှဲပါဘူးဒါကြောင့်ဒိဆန်ထင်းထင်းဆောက်ချော်ရေးအဖွဲ့ဘူးတဲ့ဒါရီတာနက်ကွန်ရှမာက
တဲ့အရေးကြီးတာကဒီကစားနီးဟာရဲဆက်ကြမ်းကြုတ်တဲ့ကစားနီးဆိုတာသိဖို့ပါဒါကိုခွင့်မပြုသင့်ပါဘူးတမင်းနာဒူပီနဲ့အစိုးရက2018ခုနှစ်မှာဂျက်ကီကတူဝါကိုခွင့်ပြုခဲ့ကြတဲ့ကကျွန်တော်တို့စုံစမ်းစစ်ဆေးနေခဲ့တာပါနှစ်နှစ်အတွင်းဒီကစားနီးကြောင့်လူ32ယောက်သေဆုံးခဲ့ပါတယ်နွားအကောင်30ကျော်လည်းအသက်ခံရပါတယ်လူ3000လောက်လည်းဒဏ်ရာရခဲ့ပါတယ်ဒီတော့တိရစ္ဆာန်တွေအတွက်ရောလူတွေအတွက်ပါအနေကြီးတဲ့ကစားနီးပါ
ဇန်နဝါရီလ18ရက်နေ့ကအလန်ဂန်ဒူလာယောမှာကျင်းပတဲ့နော်ဖန်ပွဲမှာတောင်းထိခိုက်ဒဏ်ရာရတဲ့သူ10ယောက်လောက်ဆေးရုံတင်ခဲ့ရပါတယ်။ဒါကြောင့်လည်းဒိဆန်တွေကိုကျင့်ဝတ်တဲ့အကြီးထင်းသိမ်းဆောက်ချော်ရေးစောနေတဲ့ PDA အသင်းကဒီနော်ဖန်ပွဲကိုပြန်ပိတ်အောင်ပြည်내အစိုးရကိုလုံဆောင်နေကြပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြပေးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ည9နာရီမှာထုတ်လွှင့်ပေးမယ့် VOE မြန်မာဘာသာစီစဉ်တွေမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာအရေးဆွေးနွေးကဏ္ဍ၊ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်၊မြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစီစဉ်တွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုမိုက်အေးတန်နာကျော်ကပြောပြပေးပါရှင်။
နိုင်ငံရေးပြည်ပခဖြစ်ပွားနေတဲ့ဗင်နီဇွဲလားနိုင်ငံကိုနိုင်ငံတကာအတိုင်းဝိုင်းကထောက်ခံအားပေးပြီးတော့သမ္မတနီကိုလတ်မန်ဒူရိုနဲ့ဒီပြည်ပခဖြစ်နေတဲ့အတိုက်ခံခေါင်းဆောင်ကိုဂျာဖြက်အစိုးရကိုတိမှတ်ပြုဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပမ်ပူယိုကတိုက်တွန်းသွားပါတယ်။ဗင်နီဇွဲလားနိုင်ငံကလူသားချင်းစာနာမှုဆိုင်ရာအခြေအနေကချက်ချင်းကင်တွယ်ဖြစ်ရှင်းမှရမယ့်အနေအထားဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာဝန်ကြီးပွန်ပီယိုကစနေနေ့ကပဲပြောကြားသွားခဲ့ပါတယ်။အမေရိကန်အစိုးရလုပ်ငန်းတချို့35ရက်ကြာရပ်ဆိုင်းထားခဲ့ရတာတွေဟာစနေနေ့ကပြန်ပြီးတော့စတင်ဖွင့်လှစ်လိုက်ပြီဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်တွင်းအခွန်ဌာနက2018ခုနှစ်အတွက်အခွန်ပေးဆောင်ဖို့လုပ်ငန်းတွေမစတင်ခင်နှစ်ရက်အလိုမှာပဲပြန်ဖွင့်လိုက်တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကဒီငြိမ်မှုမရှိတဲ့နိုင်ငံတောင်ပိုင်းမှာခရီးရန်ဖျားရှိခိုးကြောင်းတကြောင်ဒီကနေ့တနင်္ဂနွေနေ့မှာပဲဘုံနှလုံးပောက်ကွဲခဲ့လို့သေဆုံးသူ28ဦးရှိသွားပြီး89ဦးဒဏ်ရာရရှိသွားပါတယ်။အစိုးရကတော့တိုက်ခိုက်မှုလုပ်တဲ့သူတွေကိုမတွေ့မချင်းရှာပြီးတော့အဖြစ်ရှိသမျှသူမှန်သမျှကိုတရားဥပဒေအတိုင်းအရေးယူသွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။တေဆုံးသူတွေထဲမှာအရက်သားတွေပြင်စစ်သားတွေလည်းပါဝင်ပါတယ်။ဒီတိုက်ခိုက်မှုလုပ်ပါတယ်ဆိုပြီးတော့တာဝန်ခံပြောကြားလာတာတော့မရှိပါဘူး။တိုက်ခိုက်မှုဖြစ်တဲ့ဂျိုဂျိုမြို့မှာမွတ်စလင်အများစုနေထိုင်ပြီးတော့ဖိလစ်ပိုင်နိုင်ငံကတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ကက်သလစ်ဘာသာဝင်အများစုဖြစ်ပါတယ်။ဆာဗီးယားနိုင်ငံကကမ္ဘာအဆင့်တတက်နစ်အားကစားသမားနိုဗက်ဂျိုကိုဗစ်ကတော့ Australia Open တက်နစ်ပြိုင်ပွဲကိုပိုဆွဲသွားပါတယ်။ Australia Open အမျိုးသားတဦးချင်းဖိုင်နယ်ပွဲကို Melbourne မြို့က Rod Laver ကွင်းမှာဒီကနေ့ကစားခဲ့ကြတာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမအေးတနာချောပြောပြပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကမဆုမင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ Radio အစည်းအဝေးပြီးပြီးချင်းမှာပဲ Asia 7 Juru ကထုတ်လွှင့်ပေးမဲ့ VOA TV အစည်းအဝေးကိုစောင့်မျှော်နှားဆင်နိုင်ပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနှားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.